Belgium နိုင်ငံ Brussels မြို့စင်ကြေပုံးတစ်ခုကတိုက်ခန်းတစ်ခုကိုအင်္ဂါနေ့ကဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်အကြမ်းဖက်သမားတွေအဖြစ်တန်ရရှိသူနောက်နှစ်ဦးလွတ်နေဆဲဖြစ်တယ်လို့ Federal အစိုးရရှင်တွေကပြောပါရယ်အင်္ဂါနေ့စီးနင်းဝင်ရောက်မှုအတွင်းသေဆုံးသွားတဲ့အကြမ်းဖက်သမားအဖြစ်တန်ရရှိသူတဦးကတော့1980ခုနှစ်ဖွာ Algeria နိုင်ငံသားဖြစ်ပြီးသူဟာလှုပ်ရက်မှုတစ်ကြိမ်ထက်မကလုပ်ခဲ့ဖူးတဲ့မတန်ရှိသူဖြစ်တယ်လို့အစိုးရတဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရယ် Belgium နဲ့ပြင်သစ်နိုင်ငံပူးတွဲလှုပ်ဆောင်တဲ့လှုပ်ရှားမှုအတွင်း Forestစင်ကြေဖုံးရက်ွက်ကတိုက်ခန်းတစ်ခုကိုအင်္ဂါနေ့ကဝင်ရောက်ရှာဖွေရမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးဘယ်လ်ဂျီယမ်ရဲ့အရာရှိ၃ဦးနဲ့ပြင်သစ်ရဲ့အရာရှိ၁ဦးလည်းဒဏ်ရာရခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကတိုက်ခန်းကိုဝင်ရောက်စီးနင်းရှာဖွေချိန်မှာ AK-47 မောင်းပြန် rifle တွေနဲ့လူနှစ်ယောက်ကပြစ်ခတ်တာကိုခံခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လောလောဆယ်လူနှစ်ယောက်ကိုဖမ်းမိထားပြီးတော့တယောက်ကကြေတော့ကျိုးရတဲ့အတွက် Brussels မြို့အနီးကစေယုံမှာတင်ထားရတယ်လို့လည်းရဲကဆိုပါတယ်။ဒီလိုနှစ်ယောက်နဲ့အင်္ဂါနေ့ကပြစ်ခတ်သူတွေကြားဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းနေတယ်လို့လည်းဆိုပါတယ်တိုက်ခန်းတွင်ဆက်လက်ရှာဖွေရမှာ AK-47 မောင်းပြန် rifle တနတ်တလက် IS စစ်သွေးကြွအလံတစ်ခုနဲ့ Jihad ဘာသာရေးစစ်ပွဲဆင်နွှဲဖို့တိုက်တွန်းရေးသားထားတဲ့အစွန်းရောက် Islamic ဝါဒဖြန့်စာအုပ်တအုပ်ကိုလည်းတွေ့ခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်တိုက်ခန်းအပြင်ဘက်မှာတော့ AK-47 မောင်းပြန် rifle နဲ့လက်နဲ့အသေးကံပုံခွဲရမှာတုံးဖို့ဖြစ်နိုင်မုံရတဲ့အနက်ရောင်အင်ဂျင်တစ်ထည့်ကိုလည်းတွေ့ခဲ့ရတာပါတင်တဲ့နိုင်ငံပါရီမြို့တော်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်စပ်ပြီးအခုနိုင်ငံမှုတွေကိုရပ်တန့်ဖွဲ့ကလှုပ်ဆောင်နေတာဖြစ်ပါတယ်